Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဘက်မှာရေဒီယိုတိုင်းတို့မီတာနဲ့နားထောင်နိုင်လို့အစီအစဉ်အပြည့်ကိုလည်း jodu.tv VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ခဲ့တဲ့တပုံညွန်ပေါင်းအဖွဲ့ခေါင်းဆောင်ကနိုင်ငံတကာအသက်အဝင်းရဲ့အရေးယူပိတ်ဆို့ဒဏ်ခံမှုတွေပြန်ရုပ်ဖို့တိုက်တွန်းတောင်းဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကစလိုဗက်ဝန်ကြီးချုပ်ရောဘတ်ဖီကိုနဲ့ခရမလင်နားတော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေကဖော်ပြပါတယ်။ဒေါ်နယ်ထရမ့်ပထမအကြိမ်သမ္မတတသန်အတွင်းဗဏ္ဍာရေးဌာနအကြံပေးလုပ်ခဲ့သူစတီဗန်မီရန်ကိုစီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌအဖြစ်ရထားတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။
အလို့တရင်တွေပြီးမှာတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်တရင်ဆောက်ပါကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာဒီမိုကရေစီဆွေးနွေးခန်းမှာတော့အောင်စိတ်ပြောင်းနေတဲ့စစ်ကောင်စီတပ်တွေအကြောင်း CDM ဗိုလ်မှူးနောင်ယူပြောတာကိုကြားကြရမှာပါ။ဒါပြင်ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကြံမှတ်စုများမြန်မာပြည်မှာပေးစံတဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူကပြောပြပါမယ်။
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ကိုဖျောက်ချနိုင်ခဲ့တဲ့တပုံညွန်ပေါင်းဖွဲ့ရဲ့ခေါင်းဆောင်ကဒီစီးရီးယားနိုင်ငံပေါ်နိုင်ငံတကာအသိုက်အဝန်းရဲ့ရည်ယူပိတ်ဆို့တန်ခတ်မှုတွေပြန်ရုပ်ဖို့အတွက်တိုက်တွန်းတောင်းဆိုပါရယ်ဒီကနေ့တိုင်းပြည်တွင်းမှာဖြစ်နေအုပ်ချုပ်သူဆိုတာမရှိတော့ပဲနင်နာခံစားရသူတွေပဲကြံတော့တယ်ဒါကြောင့်မလို့ဒီရည်ယူမှုတွေဟာလူထုကိုမထိခိုက်သင့်တော့ဘူးဆိုပြီးစီးရီးယား HTS တပုံဖွဲ့ရဲ့ခေါင်းဆောင်ဟာမက်အယ်ရှာရာကတူရကီနိုင်ငံဝန်ကြီးဟက်ကန်ဖီဒန်နဲ့တွေ့ဆုံပြီးပြောဆိုသွားပါရယ်စီးရီးယားနိုင်ငံရဲ့အခြေခံအဆောက်အအုံတွေလေယာဉ်ကန္တာဗန်လုံငန်းနဲ့စက်မှုလုပ်ငန်းတွေကိုပြန်လည်တည်ဆောက်ဖို့တူရကီနိုင်ငံဘက်ကလည်းကူညီသွားဖို့ရှိတယ်လို့ HTS အဖွဲ့ခေါင်းဆောင်ကပြောပါတယ်။တူရကီနိုင်ငံဟာတော်လိုင်းဆာတွေကတလျှောက်လုံးရပ်တည်လာခဲ့တဲ့စီးရီးယားပြည်သူတွေရဲ့မိတ်ဆွေဖြစ်ပြီးနှစ်နိုင်ငံအနာဂတ်မဟာဗျူဟာမြောက်ဆက်ဆံရေးတရားတည်ဆောက်သွားမယ်လို့လည်းသူကပြောပါတယ်။တချိန်တည်းမှာတော့စီးရီးယားပေါ်မှာရည်ယူတန်ခတ်မှုတွေကိုပြန်ရုပ်ဖို့တူရကီနိုင်ငံရဲ့ဝန်ကြီးကလည်းတောင်းဆိုပါတယ်။စီးရီးယားနိုင်ငံပြန်လည်ထူထောင်ရေးအတွက်လိုအပ်ချက်တွေပြင်ဆင်ဖို့ဖြစ်နေသမျှမြန်မြန်ပြန်ဆရမယ်လို့သူကပြောဆိုပါရခင်ဗျာ။ဂမ်ဘီယာဂါဇာကမ်းမြောင်ဒေသမှာဒီကနေ့တနင်္လာနေ့ကုရက်ထိညဘက်အစ္စရေးရဲ့လေကြောင်းတက်ခိုက်မှုတွေကြောင့်မလို့ကလေး9ဦးအပါအဝင်လူ20ဦးထက်မနည်းသေဆုံးသွားတဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါရတယ်။ဒုက္ခသည်တွေရှိတဲ့စာသင်ကျောင်းတစ်ကျောင်းတိုက်ခိုက်ခံမှုကြောင့်ကလေး3ဦးအပါအဝင်10ဦးသေဆုံးခဲ့တဲ့အကြောင်းဂါဇာဒေသကျမ်းမာရေးဌာနကပြောဆိုပါရတယ်။သေဆုံးသူတွေတဲ့ကလေး၄ဦးပါဝင်တဲ့အကြောင်းဟာမတ်စ်အစိုးရနဲ့ဆက်နွယ်တဲ့အရေးပေါ်ဝန်ထမ်းတွေကလည်းအစောပိုင်းမှာပြောဆိုထားပါတယ်။ Israel စစ်တပ်ဘက်ကတော့ဟာမတ်စ်စစ်သွေးကြော်တွေခိုးလုံနေတဲ့နေရာကိုအတိကျထားပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။မနေ့နှောင်းပိုင်းတုန်းကလည်း DLL ဘာလာမြို့လယ်ကနေတလုံးကိုတိုက်ခိုက်ခံမှုကြောင့်အမျိုးသမီး၃ဦး၊ကလေး၂ဦးအပါဝင်အနည်းဆုံးလူ၈ဦးသေဆုံးတဲ့အကြောင်းဒေသခံစစ်ရုံးကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာစလိုဗက်ဝန်ကြီးချုပ်ရောဘတ်ဖီကိုနဲ့ခရမလင်သမ္မတနန်းတော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေမှာဖော်ပြပါရတယ်။ဖီကိုဟာယူကရိန်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းရုရှားနဲ့ရင်းနှီးနှီးဆက်ပြီးတော့ရှိနေတဲ့ဥရောပခေါင်းဆောင်အငဲချင်းတဲကတူဖြစ်ပါတယ်။ဆာဗီးယားနိုင်ငံဟာ NATO မြောက်အတ္တလန္တိတ်အဖွဲ့ဝင်ဖြစ်တယ်လို့ပဲဥရောပသမ္မတအဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်။စလိုဗက်ဝန်ကြီးချုပ်ဖီကိုရဲ့ရုရှားခီးစဉ်ကိုကြိုတင်ကြေညာခဲ့ခြင်းရှိပဲရုရှားခေါင်းဆောင်တွေကပူတင်တွေ့ဆုံပြီးချိန်ကြာမှရုရှားရုပ်သံတွေမှာထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအစည်းအဝေးကိုကြိုတင်ပြင်ဆင်ထားတာပါဆိုပြီးရုရှားဆိုရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ကရုရှားရုပ်သံသတင်းထောက်တူကိုပြောခဲ့ပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့ရုရှားဆိုရပြောခွင့်ရသူကမပြောပေမဲ့ဒါဟာရုရှားကနေပြီးတော့တန်းငွေတင်ပို့မှုကိစ္စဖြစ်နိုင်တယ်လို့ယူဆကြပါတယ်။ဒဇမလ31ရက်နေ့ကစပြီးတော့ရုရှားတပ်ခွေတွေကိုသူ့ရဲ့နေမြေထဲဖြတ်ပြီးတော့တင်ပို့တဲ့စီးပွားရေးသဘောတူညီမှုကိုတက်တန်းတိုးမှာမဟုတ်ဘူးဆိုပြီးတော့ယူကရိန်းဘက်ကကြေညာထားတာပါဒီပေါ်မှာရုရှားတပ်ခွေကိုမိကိုအားထားနေရတဲ့စလိုဗက်နဲ့ဟန်ဂရီနိုင်ငံတို့အတွက်ရုရှားတပ်ခွေရရှိမှုအပေါ်မှာစိုးရိမ်မှုတွေတိုးလာခဲ့ပါတယ်ဖီကိုဟာတူဝင်ကြီးချုပ်ပြန်ဖြစ်လာတဲ့2023အောက်တိုဘာမှာစလိုဗက်ကယူကရိန်းကိုစီးအကူအညီတွေကိုဖြတ်တောက်ဖြစ်ခဲ့ပြီးတော့ဟန်ဂရီဝန်ကြီးချုပ်နဲ့အတူရုရှားယူကရိန်းညီညာရေးကိုတိုက်တွန်းခဲ့သူဖြစ်ပါတယ်ခင်ဗျာ
ပြည်ရဲ့အမေရိက ခန့်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ယူအမေရိကန်တန်ရဲ့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။သမ္မတဒေါ်နယ်ထရန့်ပထမကြိမ်သမ္မတတဒန်းကာလာတွင်ဗနာယီဌာနရဲ့ချန်ပီလုပ်ခဲ့သူစတီဖန်မီရန်ကိုစီးပွားရေးချန်ပီကောင်စီရဲ့ဥက္ကဋ္ဌဖြစ်ရထားတယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။စီးပွားရေးချန်ပီကောင်စီကိုဥက္ကဋ္ဌအပါအဝင်3ဦးနဲ့ဖွဲ့ထားပြီးတော့သမ္မတရဲ့စီးပွားရေးမူဝါဒပိုင်းဆိုင်ရာကိုအကြံပေးရပါတယ်။နိုင်ငံစီးပွားရေးအခြေအနေတစ်ခုလုံးကိုဆိုင်ရာဒီနှစ်စဉ်အစဉ်ကစားထုတ်ဖို့အတွက်ပြင်ဆင်ဆောင်ရွက်ရမှာဖြစ်တယ်လို့ပြည်တော်စုမူဝါဒဆိုင်ရာနဲ့အစီအစဉ်တွေကိုပြန်သုံးသပ်ပြီးတော့စီးပွားရေးမူဝါဒအကြံပေးမှုတွေကိုလည်းဆောင်ရွက်ရပါတယ်။သူသမ္မတတာဝန်ယူတဲ့အချိန်မှာဒီကုံသွေးအခွန်တုပ်တွေကိုတိုးမြှင့်မယ်ဆိုပြီးတော့ယူကောက်ခံသမ္မတထရန့်ပြောဆိုမှုပေါ်စိုးရင်ကြုံရင်မှုတွေဟာမလို့အဖဲနဲ့စိုးရင်လွန်ကဲမှုဖြစ်တယ်လို့မီရမ်ကတုံ့ပြန်ခဲ့မှုပါတယ်။ဒါလို့အခွန်တုပ်တွေကြောင့်ဇင်းလုံးတွေမြင့်တက်ပြီးတော့အစားသုံးသူတွေအတွက်အခွန်ပိုလာစီမယ်လို့ကုံသွေးနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတွေကလည်းယူဆထားကြတာပါ။ထရန့်ပထမသမ္မတတက်တန်းလုံးကစီးပွားရေးချန်ပီယံတူဖြစ်ခဲ့တဲ့ကဗင်ဟတ်ဆက်ကိုလည်းပြည်ရင်းနဲ့နိုင်ငံတကာစီးပွားရေးမူဝါဒချမှတ်မှုမှာပါဝင်တဲ့အမျိုးသားစီးပွားရေးကောင်စီဥက္ကဋ္ဌအဖြစ်ရထားတယ်လို့ယူကောက်ခံသမ္မတထရမ့်ကကြေညာထားပါတယ်။လာမယ့်အမေရိကန်အစိုးရအသစ်မှာဒီကမ္ဘာလုံးဆိုင်ရာထုလုပ်ငန်းတွေအတွက်အမေရိကန်ကူးစက်လေဖြစ်တဲ့ယူကောက်ခံသမ္မတထရမ့်ကရထားတဲ့ Richard Grenell ကြောင့်ပါကစ္စတန်နိုင်ငံကြီးမှာလှုပ်ခတ်မှုကြီးနေပါတယ်။ Grenell ဟာအချင်းကျခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းခမ်းကိုထောက်ကမ်းသူဖြစ်ပြီးတော့ခမ်းကိုလွှတ်ပြေးဖို့အတွက်ရည်သားပြောဆိုခဲ့သူတူပါပါကစ္စတန်နိုင်ငံမှာစစ်တပ်ထောက်ခံတဲ့ဆိုရဲ Geo News Channel ကနေပြီးတော့ Grenell ကိုဒီ Trump ကအထူးကူစည်လောင်းရထားတယ်ဆိုတဲ့ပုံမှာ Trump ဟာလေတူဆက်ဆံသူ Richard Grenell ကိုအထူးကူစည်ဖြစ်ခတ်တယ်ဆိုပြီးတော့ရေးသားခဲ့တဲ့နောက်ပိုင်း Grenell ကနေပြီးတော့သူ့ရဲ့ကိုယ်ပိုင် X လူမှုမီဒီယာကနေပြီးတော့ထပ်ပြောပါမယ် Himmer Crime ကိုလွှတ်ပေးပါဆိုပြီးတော့တုံ့ပြန်ရေးသားဒါကြောင့်မလို့သူ့ရဲ့ Twitter တွေကိုကြည့်သူကစဲသန်းတိဖြစ်လာပါတယ်Grenell ဟာသမ္မတ Trump ရဲ့ပထမတက်တန်းတွင်2018ခုနှစ်ကနေပြီးတော့2022ခုနှစ်တည်းဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဆာဗီယာနဲ့ကိုဆိုဗိုညီနိုင်ငံညီနိုင်မှုဆိုင်ရာအမေရိကန်သမ္မတအထူးကူစလေအမျိုးသားထောက်လှမ်ရေးယာယီညွှန်ကြားမှုစသဖြင့်အထင်ကြီးနေရာအတော်များများကိုယူခဲ့သူဖြစ်ပါတယ်။ဒါကြောင့်မလို့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းခမ်းကိုထောက်ခံရည်သားမှုတွေကြောင့်ပါကစ္စတန်နိုင်ငံ၏အခင်းကျင်းပေါ်မှာတက်ရောက်လာနိုင်ခြင်းရှိတယ်ဆိုပြီးတော့ခမ်းမန်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုနဲ့ဗြိတိန်တိုက်ခိုက်မှုကိုရှောင်လွှဲနိုင်ခဲ့တယ်လို့ယီမန်နိုင်ငံဟူတီသဘုံဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုခြင်းမှာပဲအမေရိကန်စစ်ဘက်မှာတော့အချင်းချင်းမှောင်ယွင်းပစ်ခတ်မှုတစ်ခုဖြစ်ခဲ့ပါတယ်။စနေညပိုင်းနဲ့တင်းနေနေမနေ့ပိုင်းအမေရိကန်တိုက်လေယာဉ်တွေလေကြောင်းတိုက်ခိုက်မှုကြောင့်ဟူတီသဘုံတွေက2014ခုနှစ်ကတည်းကသိမ်းယူထားတဲ့ယီမန်မြို့တော်ဆန်နာကိုလှုပ်ခတ်သွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဒုံတူလောင်ရေးစခန်းနဲ့ကုကဲရေးဌာနတစ်ခုကိုပိတ်မထားတိုက်ခိုက်ခဲ့တာလို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဲ့ဒီချိန်ထဲမှာပဲအနီးမှာရှိတဲ့ပင်လယ်နီထဲမှာတော့အမေရိကန်ရေတပ်လေယာဉ်တစ်စင်းအချင်းချင်းမှောင်ယွင်းပစ်ခတ်ခံမှုဖြစ်ပါတယ်။လေမှုနှစ်ဦးစလုံးလေယာဉ်ကနေခုန်ထွက်လွတ်မြောက်အသက်ရှင်ပြီးတူကတော့ဒဏ်ရာအနေချင်းရထားပါလေ။ယီမန်ကိုအမေရိကန်တိုက်ခိုက်မှုဖြစ်ပြီးနိုင်ပိုင်းတွင်မှာပဲဟူတီတွေဘက်ကခရုစ်ဒုံးကျည်၈စီး drone 18စီးလို့နဲ့ပြန်လည်တိုက်ခိုက်ခဲ့တယ်ဆိုပြီးဟူတီစီးပြောခွင့်ရသူကကြေညာချက်ထုတ်ထားပါလေ။ F-18 ကိုဟူတီတွေဘက်ကပစ်ချနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်။ခိုင်ပါတဲ့အထောက်အထားတော့မပြနိုင်ပါဘူး။ဂါဇာကအစ်စရီဟာမတ်စ်ပွဲအတွက်မှာဒီအီရန်ကနောက်ခံပေးထားတဲ့ဟူတီတွေဘက်ကဒုံးကျည်နဲ့ drone အစင်ပေါင်း200ကျော်နဲ့တိုက်ခိုက်ခဲ့တယ်ဆိုပြီးတော့အစ်စရီစစ်တပ်ကလည်းပြောခဲ့မိပါတယ်ခင
်ဗျ။ကိုသားညူပြောပြခဲ့တာပါ။မြန်မာနိုင်ငံကမကအိန်းကြီးအင်္ဂလာဒက်စ်တိုင်းကမှာပါဒုက္ခတွေဖြစ်ခိုးလုံနေကြတဲ့ရိုဟင်ဂျာတွေကသူတို့ဘဝမှာအပြောင်းလဲတွေဖြစ်ဖို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခတွေနဲ့ဒုက္ခအသည်စခန်းတွေကအခက်အခဲတွေကြာရုံးမထွက်နိုင်ပဲဖြစ်နေဆဲပါ။သူတို့မျှော်လင့်ချက်တွေကိုဒီနေ့စာမတော်ကမဆုမှုစုစည်းပြီးရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကနေတင်ပြခဲ့တာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ
်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မြောက်ပိုင်းမှာ ARC ဆွေရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းနေကြားဆောင်တက်တဲ့စစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာလူခွင်ချိုးဖောက်မှုတွေတပ်ဖြတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိမ့်နေချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်အသက်လွတ်ပြီးတော့ထွက်ပြေးတိမ်းရှောင်ခိုးလုံလာခဲ့ကြတာအခုဆိုရင်6နှစ်ကျော်လာပြီဖြစ်ပါတယ်။ ဒုက္ခသည်စခန်းတွေထဲမှာပဲတဘာဝဘေးအန္တရာယ်နဲ့ကြုံရတာစားနပ်ရိက္ခာဖျက်တောက်ခံရတာကျန်းမာရေးဆောင်ရှောက်မှုအားနေတာနေရာထိုင်ခင်းကျက်တဲတာဒီလိုမျိုးအဆအဆအရာရာအခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကျက်ကျက်တဲတဲနေထိုင်ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့ပြီးခဲ့တဲ့2023ခုနှစ်နှစ်စန်းပိုင်းကနေစလို့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာဖျက်တောက်မှုတွေနဲ့စတင်ပြီးတော့ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ကြီးဘက်ကတဖြည်းဖြည်းချင်းဖျက်တောက်လာတဲ့အချိန်မှာတော့ကိုအားကိုကိုနိုင်အောင်အသက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကျွမ်းကျင်မှုတွေရဖို့ဒုက္ခသည်တွေအနေနဲ့အသက်မွေးဝမ်းကြောင်းအတတ်ပညာတွေသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းဆော်ဩထားပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်2024ခုနှစ်နှစ်စန်းပိုင်းမှာကိုပင်လယ်ပြင်ကိုဖျက်ကျော်ပြီးတော့အသက်လွတ်ပြီးတော့ထွက်ခွာလာရတဲ့ထောင်ချီးတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်အင်ဒိုနီးရှားနိုင်ငံအာချေးကျွန်းဆွယ်ဘက်မှာတောင်းတင်ခဲ့ကြရပြန်ပါတယ်။အင်ဒိုနီးရှားမှာတောင်းတင်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေဘက်ကမလိုလားတဲ့အတွက်ဆန္ဒပြတာတွေအကြမ်းဖက်ဟန်တားမှုတွေမောင်းထုတ်တာတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီလိုအခြေအနေတွေမှာတော့ပင်လယ်ပြင်ဘက်ကလည်းဆွန့်ခွာပြီးတော့ထွက်ပြေးလို့မရစခန်းတွေမှာလည်းနေစဉ်လိုအကြမ်းဖက်တပ်ဖြတ်တာပြန်မေးဆွဲတာလို့အစိုးရအဖွဲ့တွေရဲ့ရန်လိုတိုက်ခိုက်မှုချင်းချောက်အကြက်ကိုက်မှုတွေကြောင့်မှနေကင်းကြောင်တောင်စခန်းအလယ်လူမြင်ကွင်းမှာနောက်သူတို့ခိုးလုံနေတဲ့နေအိမ်ခန်းတွေမှာတောင်မှစိတ်ချရတဲ့အသက်အန္တရာယ်လုံခြုံမှုကိုစခန်းတာဝန်ခံတွေဘက်ကမပေးနိုင်တဲ့အခြေအနေနဲ့လည်းရိုဟင်ဂျာဒုက္ခသည်တွေနေစဉ်လိုရင်ဆိုင်နေကြရပြန်ပါတယ်လက်တလောကဘာတဝက်မှာယူကရိန်းရုရှားကျူးကျော်စစ်လို့အစ္စရေးပါလက်စတိုင်းတိုက်ခိုက်မှုလို့စီးရီးတင်းမာလာတဲ့အခြေအနေကြောင့်အတိဒုက္ခရောက်နေကြရတဲ့ကဘာဒုက္ခတဲ့တန်းတဲ့ခြေအတွက်အရေးပေါ်ရန်ကုန်ငွေတွေလိုအပ်ချက်တွေများလာနေတဲ့အချိန်မှာတော့ရန်ကုန်ငွေဖြတ်တောက်ခံရလို့တစ်ချိန်လုံးကကဘာအကြီးဆုံးဒုက္ခတဲ့စခန်းမှာလို့တင်စားခေါ်ဝေါ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့တတန်းကျော်ရဲ့စားဝတ်နေရေးလုံခြုံရေးကျန်းမာရေးစောင့်ရှောက်မှုအဖက်ဖက်ကနေခက်ခဲကြမ်းတမ်းကြက်တဲလွန်လာတဲ့ရိုဟင်ဂျာဒုက္ခတဲ့ရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေမရာဖြစ်နေပါတယ်။အဲတော့2024ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်ကဘာတွေရှိပါသလဲ။သူတို့ရဲ့လူလားတဲ့တောင်းစုတွေကဘလို့တွေပါလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်တွေဘက်က VOA မြန်မာပိုင်းကိုအခုလိုအသီးသီးပေးပို့လာကြပါတယ်
။ဒေါက္ခစစ်စကမ်းမှာမတေချာတဲ့ဘဝကဘတုံးမမနေရှင်တော့ဘူး။နိုင်တဲ့ကိုစက်တန်လက်စီနဲ့အများကျွန်တော်တို့အားလုံးစီဂွန်တိကချစ်စွာနဲ့ကျွန်တော်တို့ရဲ့ခြေကံအခွန်ရမြတ်ကိုနှုတ်ကွန်တက်ပြင်လင်ရရှိတဲ့နဲ့မူလနေရာကိုပြင်ရမြော်လွန်ပါတဲ့။ဟုတ်တော့လေယူကရိန်းနဲ့ဖလစတိန်တွင်ပဋိပက္ခများဖြစ်ပေါ်ပြီးနောက်တွင်ကဘာယာယုံဆိုင်မျိုးရိုဟန်ဂျာလူမျိုးတို့အပေါ်ကြီးများစွာပြောင်းလဲတွားခဲ့ပြီးလို့မြင်နေတဲ့ဒါပေမဲ့ကျွန်တော်တို့ရရှန်နယ်ကိုပြင်လဲအယုံဆိုင်ရဲ့နိုင်ငံတကာအတားအဝါတိုက်တွန်းကြော်ရဲပါစေကဘာကူလာတမကစီကျွန်တော်တို့ဂျီနိုဆိုက်ခံရတဲ့လူမျိုးကိုမမဲတမ်းနိုင်ပါတရားတော်တွေလိုပါပဲကျွန်တော်တို့ဟာလည်းကျောက်တော်ရဲ့မွေးရမြေကိုပြင်ပြီးငင်းချင်းစွာနဲ့တန်ဖိုးဆက်ပန်းပြဲထားတဲ့လူသားတွေပါပဲ
ဒါကတော့ရိုဟင်ဂျာလူငယ်စတက်ခန်ရဲ့တောင်းစုဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်ကိုအောင်မြန်ရဲ့သဘောထားကရောဘလို့များရှိပါသလဲ
ကုံဆုံးခဲ့တဲ့နီးအဟောင်းတွေမှာကျွန်တော်တို့ရိုဟင်ဂျာလူတို့အတွက်လူဂွန်တိတ်ကလူလဲတရားမြတ်ထားမှုဒင်းထုံရင်များမှုငင်းချင်းမှုနဲ့ဟောလုံချုံမှုမရှိတဲ့ဟောဘဝတွင်လည်းပဲကျွန်တော်တို့ခံလာရပါတယ်လက်ရှိအချိန်မှာလည်းဟောပြည်တွင် IDP အချင်းစခင်းတွေမှာတင်းနေရှိပြီးဟိုပေးလောင်ခံဟိုတေးစင်တပူကျွန်တော်တို့ရိုဟင်ဂျာတွေကနေထိုင်လာရပါတယ်အခြားရခိုင်ပြည်နယ်အထွေးနယ်ရိုဟင်ဂျာများမှာဟိုလွတ်လပ်စွာသွားလာခွင့်နိုင်ငံသားပြည်ခွင့်စီးပွားရေးလောကန်ခွင့်ကျန်းမာရေးနဲ့ပညာရေးကဏ္ဍများတွင်မှာလည်းပေးလောင်ခံအချင်းသားဘဝလိုနေထိုင်လာရပါတယ်ဒုက္ခတွေဘဝရှောင်းနေကြခါလာမှာနိုင်ငံတကာမိကိုအားတမှုနဲ့ကျန်းမာရေးပညာရေးအလောအခိုင်စားဝဲနေရေးခိစားများကိုအခက်အသေးပြီးဟိုကျွန်တော်တို့လူဟင်ဂျာတွေကဟိုခံစားခွင့်ဟိုရတာရဲ့ပြီးတော့ရာဇဝဲဂိုင်းတွေရဲ့ဟိုရင်းပင်နဲ့ဆက်တပည့်ရှင်ကိုလည်းနေစဉ်ခံလာရပါတယ်ဟိုနေမထုတယ်မထုဆိုပြီးဟိုဒုက္ခတွေတွေတောင်းပေါင်းများစွာဟိုဒုက္ခတွေစခင်ကရောရေကိုင်းပြင်းတွေကရောဟိုခွန်းလန်းရေလန်းပြင်းမလေးရှားအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့စတဲ့နိုင်ငံတွေကိုဟိုရတဲ့နေနဲ့ဟိုတွဲကွာနေလျက်ရှိပါတယ် ဒါအတွက်ကြောင့်ဟောနိတိအကာတမယတွင်ဟောကျွန်တော်တို့ရူဟင်ဂျာတွေဟောမမဆီယနာရှင်စနီရဲ့လောင်းမှာလွင်မြောရေးဒုက္ခတိဘဝမှာလွင်မြောရေးလူကုန်တိတ်ကရှိရေးဒင်းတူရင်များရေးလူလက်တရားမြတ်ထားရေးဟောရူဟင်ဂျာကန်ချမရူဟင်ဂျာပန်တီနိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ကြီးနဲ့ဟောဒင်းတူလူလက်တရားမြတ်တမှုရှိတဲ့အစိုးရတရဲ့ပေါ်ပေါ်လာရဲ့အတွက်ဟောနိုင်ငံတကာအသံအဝိုင်းမှတည်ယုံမှုရှိတဲ့ဟောလက်တွေ့လွတ်ဆွန်ချက်ဖြင့်ကိုရင်ဆောင်ရွက်ပြပါတဲ့စန္ဒကျုတွန်းဆိုလိုပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကိုယ့်ရဲ့နေရရင်းတွေကနေစီးပရိပခါဖန်းစီတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုတိမ်းရှောင်ပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိန်ခေါ်မှုပြဿနာတွေအရေးအထူးလေးပေးဆောင်ရွက်ပေးကြပါအစုလိုက်ပြုံလိုက်လူမျိုးတုံးတက်ဖြတ်မှုတိရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာခုံရုံးတွေကနေတဆင့်နစ်နာခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးကြပါသူတို့ကိုမမေ့လျော့ပြစ်လိုက်ကြပါနဲ့လို့ဒုက္ခသည်တွေကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကမ္ဘာတဝန်းကပြည်သူတွေထံကိုမြစ်တာရခန်တိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့ပတ်စဲအစီအစဉ်တွေကို Democracy ဆွေးနွေးကနေစပါမယ်။ရခိုင်မှာအရက်ခတ်တပ်တော်ကိုလက်ထက်ချလာတဲ့စစ်ကောင်စီတပ်တွေမှာတိုက်ရိုက်ခိုင်နေအောင်စိတ်ပျောက်ဆုံးနေတာတွေ့ရတယ်လို့CDM ဘုံမှုနောင်ယူက VOE ကိုပြောပါတယ်ဒီခြေနေတွေကစစ်ကောင်စီတမှုတပ်သားတွေကိုဘလို့ရိုက်ခတ်နိုင်ပါမလဲအရခတ်တပ်တော်ဘက်ကစီရင်မှာဘာကြောင့်အာသာနေရပါသလဲထိုင်းမြန်မာနယ်စပ်အခြေစိုက် CDM တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပိုင်နိုင်အဖွဲ့တာဝန်က CDM ဘုံမှုနောင်ယူကိုမှတ်အင်ချင်နိုင်ကမေးမြန်းထားပါတယ်
2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီချိန်မှာအမ်းမျိုးအခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပခတခုလုံးကိုဟိုကျွန်တော်တို့အရခတတ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်နတ်ပခရဲ့ဒူးတိုင်းမှုဘုံမှုချုပ်တောင်းထွန်းနဲ့ဒီနတ်ပခရဲ့တိုင်းစီဦးစီဘုံမှုချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီဖြစ်ပါတယ်အိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းအိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။အိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုအာကျွန်တော်တို့အရခတပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။ဒီလိုစစ်တပ်ရဲ့တမိုင်းတစ်ချောက်ပေါ့နော်ဒါစစ်တပ်တမိုင်းတစ်ချောက်ဆိုတိုင်းစစ်ဌာနချုပ်အစ်စ်ကိုနှစ်ခုမြောက်ကိုအချိန်တိုတွင်းမှာဒါအထီကိုဒါဆုံးချုံးလာတာပေါ့နော်အဲ့တော့ဒီလိုတိုင်းစစ်ဌာနချုပ်တွေဆိုတာကကျွန်တော်တို့ဒီစစ်တပ်မှာဆိုရင်ဒါစစ်နယ်ဝင်းအစ်စ်ပေါ့နော်စစ်နယ်ဝင်းစစ်စစ်ဒေသတစ်ခုလုံးကိုစစ်ဧရိယာတစ်ခုလုံးကိုဒါစီမံကုကဲရတဲ့အကြီးဆုံးစစ်ဌာနချုပ်တွေဖြစ်ပါတယ်အဲ့တော့တိုင်းစစ်ဌာနကျွန်တော်တို့ဒီစစ်တပ်ထဲမှာဆိုရင်တော့ပေါ့နော်ဟုတ်လားဒီကွန်မန်ဘောနော်ဒီအဲတရင်ပြီးရင်အဲတိုင်းစစ်ဌာနချုပ်ပြီးရင်အဲတမတော်အကြီးကဲဟိုဘောနော်ဒီတရင်မူတိုင်းမူအဲတမတော်ကာကွယ်စီချုပ်ပေါ့ဒီ level 3ဟွာကတည်းကစစ်တပ်တစ်ခုလုံးမှာအဲစီမံရေးစီရေးတရားစီရင်ရေးကိုကန့်ခွင့်နိုင်တဲ့အာဏာရှိတဲ့အရေးပါတဲ့အကြီးကြီးဆုံးအစ်စ်အလွာ3ခုပေါ့နော်အဲ့တော့ဒီလိုအရေးကြီးတဲ့စစ်နေဝင်တစ်ခုဒါကျွန်တော်ဆုံးချုံးရတယ်ဆိုတာဒါစစ်တပ်အတွက်ကိုဒါစစ်တပ်ရဲ့စီရေးရှိနေပြုကွဲနေမှုတွေအားနည်းနေမှုကိုကျွန်တော်တို့ထပ်ပြီးတော့အလျော်မြန်သားတဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရပါတယ
်ဒီဘက်မှာကျတော့ဟိုစစ်ကောင်စီရပေါ့နော်အခုချိန်ထိသူတို့မှာကဟိုလေတက်ရှိသေးတာပေါ့နော်သူတို့လေချောင်းကနေလေသူတို့ပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေတာတွေလည်းရှိတယ်ဆိုတော့ ဒီလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အတန်းနဲ့အခုရခိုင်မှာဆိုလို့ရှိရင်ပေါ့နော်ဟိုစစ်ကောင်စီဘက်ကအာသူတို့ရဲ့တကယ်အခြေစိုက်စခန်းကြီးဟိုသူတို့ဆုံးရှုံးလက်လွတ်လိုက်ရတာတွေကဘာကြောင့်လဲရှင်
တကယ်တော့ဒီစစ်ကောင်စီတပ်မှာအခြေမှမပြောသွားလို့ပေါ့နော်ဒါလေတက်ဆိုလဲအင်မတန်မှကိုအားကြီးတဲ့အနေထားဒီချိန်နေတယ်အဲလက်လက်ကြီးအမြောက်ဟောင်းဝင်းစားလာဒုံးတွေရည်တဲ့တင်မိုးတွေအများအပြားကိုပိုင်ဆိုင်ထားတဲ့အဲလက်နဲ့အင်အားတောက်တင်းနဲ့အဲစစ်တပ်တစ်ခုဆိုတော့ကျွန်တော်တို့ဒါလက်ခံပါတယ်တို့တော့တကယ်အရေးပါတဲ့မြေပြင်မတိစစ်စင်ရေးဒီမှာအထူးကတိုက်ပွဲဝင်ရတဲ့အောက်ခြေခြေလင်းစစ်တီတွေအောက်ခြေတက်တွေအတက်အများစုတွေမှာတော့ဟိုပါဘောနော်စိတ်တက်ခံချက်တွေကအပေါ်ပြီးတော့ဟိုအချင်းနဲ့ပြက်စီးနေတော့ဒါကိုသူတို့လုံးဝမကူစားနိုင်ဘူးဒီနဘကအမ်းမှာအချင်းတဲ့ဒီလက်နက်ချတဲ့အဲစစ်တီတွေအလံပြတော်စစ်တီကိုကျွန်တော်တို့ခေါင်းမှာသူတို့တွေမှာအောင်စိတ်လုံးဝပျောက်ဘောနော်တိုက်လို့ခိုက်စိတ်ပျောက်နေအောင်စိတ်မချီတော့တဲ့ဟိုလူရုပ်မပြီးတော့တဲ့စသားတွေကိုကျွန်တော်မြင်ရတယ်ဒီလိုတိုက်လို့ခိုက်စရာမရှိပေမဲ့လို့ဘာလို့စစ်သားတွေကလက်နဲ့အတွဲကူမချဘဲနဲ့အထဲမှာတင်ခံနေဆိုသူတို့ကအကြောက်တရားနဲ့အကြာကြီးအချိန်ကြာကြီးရှင်တဲ့ရည်ရည်ခေရတဲ့အနေထားကြီးတယ်သူတို့မှအနီးမှာရှိတဲ့တက်မှုတွေအထက်ရာရှိတွေကအတင်းကျပ်ပြားပေးပြီးအသေးခံပြီးတိုက်ခိုက်နေတဲ့အခါမှာသူတို့ယုံထွက်နိုင်မှုခက်လို့ဒီအကြောက်တရားကိုမလွန်ဆန်နိုင်လို့တော့လည်းသူတို့ဟိုလက်နဲ့ခံပြီးတော့အထဲမှာခုခံနေရတယ်တကယ်တော့သူတို့မှတိုက်ပွဲဝင်လို့ဆိုဝဲ to fight ပေါ့ပြောလို့ရမလားအဲ့လိုမျိုးစိတ်တွေမရှိဘူးအောင်စိတ်တွေသူတို့ပျောက်ဆုံးနေပြီပေါ့နော်
အရကတက်တော်အေရဲ့ဒီထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒူတိုင်းမှုဒီပုံမှုချုပ်တောင်းထွန်းတို့နောက်တိုင်းဦးစီးချုပ်ပုံမှုချုပ်ကြော်ကြော်တန်းတို့ပေါ့နော်နောက်တစ်ခါစစ်စီးဒီကုတ်ကဲရီမှုပုံမှုချုပ်သူရင်ထွန်းတို့ပေါ့လေဒီလိုတကယ်ဟိုတက်မှာအဓိကတာဝန်ရှိတဲ့သူတွေကိုသူတို့ဟိုလက်ရအောင်ဖန်ဆီးထားတဲ့ပုံတွေပေါ့နော်ဒါတွေကိုသူတို့ထုတ်ပြန်တဲ့ခါကျတော့အဲ့လိုမျိုးတကယ်ဒီအဲ့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှာအဓိကတာဝန်ရှိသူတွေကိုလက်ရဖန်ဆီးလိုက်တဲ့အခြေအနေကစစ်တပ်ကိုဘလို့ရိုက်ခတ်မှုတွေရှိနေလဲရှင
်အဲဒီလိုမျိုးဒီမြေပြင်မှာဥစည်းနေရတဲ့တမူးကြီးတွေကိုအကုန်လုံးကိုဒါလက်ရထင်းဖန်ဆီးခံရတယ်စစ်သုံးမှတ်နေပြီဖန်ဆီးခံရတဲ့အတွက်ဒါအဲစစ်ကောင်စီတပ်တွေမှာတော့နောက်ထပ်ကြီးမားတဲ့အဲထိုးနှက်ချက်စစ်တပ်ပန်ဆိုင်ရာထိုးနှက်ချက်တခုတို့လေကျွန်တော်တို့ပြောလို့ရနိုင်ပါတယ်ပေါ့နော်အချိန်မှာတော့ဒီလိုတိုင်းစစ်တပ်နာချုပ်တွေတမားတွေတရင်တွေအဲအတွေ့အကြုံဒီဟိုပေါ့နော်ဒီဆုံချုံလာတဲ့လက်လွတ်လာတဲ့ခါမှာစစ်တပ်ထဲမှာဒီစီရေးပိုင်းအရာစစ်တပ်ပန်ဆိုင်ရာကြီးမားတဲ့ထိုးနှက်ချက်ဒီကျွန်တော်တို့ကြီးကြီးမားမားဖြစ်စေခဲ့တဲ့ဒီအပြင်ကိုအခုလိုမျိုးမြေပြတ်တက်မှုတွေကိုပါအခုဆိုရင်ကျွန်တော်တို့ရခိုင်မှာဆိုဟုတ်လားအကြောက်တော်ဆက်ခါမှုဟုတ်လားကြောက်တော်ကြတဲ့ဆက်ခါမှုဖန်ခံရတယ်ဟုတ်လားကျွန်တော်တို့ပလဝမှာအသိခံရတယ်ပလဝစင်မှုဟုတ်လားကျွန်တော်တို့ဆက်ခါစကူမှုဗိုလ်ချုပ်စုမျိုးစုပျောက်ဆုံးသွားတယ်အဲနောက်တစ်ခုကျွန်တော်တမတတမမှုကျွန်တော်တို့အသေးဖန်ဆီးခံရတယ်အခုဆိုရင်ဒီနာခကကဗိုလ်ချုပ်သူတွေထုံးအရှင်လက်ရဖန်ဆီးခံရတယ်အခုနာပခကြတယ်တိုင်းဒူတိုင်းမှုတဲ့တိုင်းဦးစီးဗိုလ်ချုပ်ဒါအချင်းဖန်ဆီးခံရတယ်ဒီလိုမျိုးတင်ရင်ကြရင်တင်မှုတွေဖန်ခံရတယ်အဲတတ်မှတွေကြရင်တတ်မှမှုတွေဖန်ခံရတယ်တိုင်းနေကြရင်တိုင်းမှုအကြီးဆုံးတွေဖန်ခံရတယ်ဒီလိုမျိုးဟိုဒီစစ်မြေပြတ်တမှုအဆင့်တွေကိုတော့မှနောက်ဆုံးအချိန်မှာအဲကယ်ထုတ်နိုင်ခြင်းမရှိဘဲနဲ့အဲဒီတုံလိုင်းအရာစုတွေမှာအချင်းစစ်တုံးမဲ့မြေဖန်ဆီးခံရတယ်ဆိုတော့ဒီအချိန်တွေဟာကျွန်တော်တို့အဲစစ်တပ်ရဲ့မြေပြတ်တမှုလက်ပြကြမှာအရာကြီးတွေကြမှာတော့ကြီးမားတဲ့ချင်းချောင်းမှုဟိုတုံ့လို့မှုတွေဖြစ်စီတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲကြတော့ဟိုဒီအချိန်ကြီးကဘာအောင်မြင်ရလဲဆိုတော့စစ်ကောင်းဆောင်ဟာဒီအောက်ခြေအရာရှိစစ်တီဒီကိုအသေးပဲခံခိုင်းနေတာသူ့အတွက်အသေးပဲခံခိုင်းနေတာလုံလောက်တဲ့အကူအညီပံ့ပိုးမှုလည်းမရှိဘူးအဲနောက်ဆုံးအချိန်ကြီးကြောလဲဟိုခုရဲ့ဘယ်လိုကဲထုတ်နိုင်စွမ်းလည်းမရှိဘူးကဲထုတ်လို့ဆိုလည်းမရှိဘူးဟုတ်လားဒီအကြတော့ဒီတစ်ဖက်မှာကြတော့ဟုတ်လားအောက်ခြေမှာကျတော့ဟုတ်လားနောက်ဆုံးချိန်ထိဟုတ်လားရိတ်ခါပြက်ရေပြက်နဲ့သူ့အတွက်အသေးခံနေရပြီမလို့ဒီစစ်ပွဲတွေကိုဟိုဒီစစ်အာဏာသိမ်းမှုကိုလုံဆောင်ခဲ့တဲ့ဒီတာဝန်ရှိတဲ့စစ်ကောင်းဆောင်ကတော့နေပြီးတော့မှပမာရပဲပွဲတွေတက်လိုက်အခမ်းအနားတွေလုပ်လိုက်ဒီချိန်တွေကိုမြင်ရတယ်အဲကျတော့ဟုတ်လားဒီလိုမျိုးအနေထားတွေကိုမြင်ရတဲ့အခါမှာလည်းကျွန်တော်တို့တက်အောက်ခြေတမှုကြီးတွေတမမှုဟိုစခမှုတွေနေပြမှာလေဒီရှင်တွေမြင်ရတဲ့အခါမှာအတော်လေးကိုကျွန်တော်တို့ဟိုတတွင်းမကျင်းနေမှုအနေထားတွေရက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့မြင်ရတယ်နောက်တစ်ခုကတော့သူတို့အလွှာတွေအထီးကိုဟုတ်လားတုံလို့ချောက်ဒီရင်ဆိုင်နေတဲ့စစ်ဟာသူတို့ရဲ့လုံခြုံရေးအနာဂတ်ကိုပါအချင်းချောက်ခါလာတဲ့အချင်းချောက်လာနေပြီရက်ခတ်လာနေပြီဆိုတော့သူတို့ထိတွေ့ခံသွားတာပြီးတို့ကျွန်တော်မြင်ရတယ်
ဒီနေရာမှာအထူးသဖြင့်ဒီမောင်းတော့ဘက်မှာ ဖန်ဆီးခံလိုက်ရတဲ့ဒီပုံမှုချုပ်သူရိထွန်းဟာဆိုလို့ရှိရင်အခုဒီရခိုင်မှာလူမျိုးရေးကိစ္စတွေပေါ့နော်အဲပဋိပက္ခတွေပို့ပြီးတော့ဖြစ်လာအောင်အထူးသဖြင့်ဒီစစ်မှုထမ်းဥပဒေကိုသုံးပြီးတော့အဲဒီရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်သားစုဆောင်းနေပေါ့နော်အဲဒီ AA ကိုပြန်တိုက်ဖို့အာရခတပ်တော်ပြန်တိုက်ဖို့ဆိုတဲ့ဟာမျိုးဆွဆွဲချက်တွေရှိနေတဲ့ခါကျတော့အခုဒီပုံမှုချုပ်သူရိထွန်းကိုဖမ်းလိုက်တဲ့ခါမှာအခုရခိုင်မှာရှိနေတဲ့ဒီလူမျိုးရေးဖြစ်လာမဲ့ပဋိပက္ခတွေပေါ့နော်ဟိုဒီကိစ္စတွေကပြေလည်သွားမယ်လို့ရောယူဆလို့ရလားရှင
်အဲပေါ့နော်ဒီကျွန်တော်တို့ဒီလိုအဓိကတောင်းဝင်ရှိတဲ့လူဒီကိုဖမ်းဆီးရမိတဲ့ဖမ်းဆီးရမိုံတစ်ခုတည်းနဲ့တော့ပြေလည်သွားဖို့လို့ဆိုတော့ကျွန်တော်တို့ပြောလို့မရအောင်ဒါပေမဲ့လို့အဲဒီအတွက်အတရားမျှတမှုတွေဒီဖြစ်စဉ်အကြောင်းရင်းတွေကိုတော့အဲဖော်ထုတ်နိုင်မှုစစ်ဆေးနိုင်မှုမှာတော့အများကြီးအထောက်ကူအပံ့ပိုးဖြစ်စေနိုင်မယ်လို့တော့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်အဲဘာလို့လဲဆိုတော့ဒီဟုတ်လားဒီဘုံမှုချုပ်သူတင်ထွန်းဟာဒီရခိုင်မြောက်ပိုင်းပေါ့နော်ဘူးတောင်မောင်တုံးမှာဟုတ်လားဒီတိုက်ပွဲတွေပြန်လာတဲ့အခါမှာဒီဒေတာကန်ရူဝင်ဂျော်တွေကိုဒါစစ်မှုထမ်းခေါ်ဆောင်တာစီတီချင်းတာလည်းတက်ဆင်ပြီးတာပြီးရင်ဒေတာကန်ရခိုင်လူမျိုး community ကြောင့်မှပဋိပက္ခတွေဖန်တီးခဲ့တာရခိုင်ရွာတွေမိချို့ဖျက်ဆီးခံရတာဒီလိုမျိုးလူမျိုးရေးပဋိပက္ခဖြစ်စဉ်မှာတော့အဓိကတာဝန်ရှိတဲ့သူတယောက်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ပေါ့နော်ရခိုင်မြောက်ပိုင်းမှာအဓိကကြတဲ့အကြီးဆုံးစစ်ဘက်တာဝန်ရှိတယောက်ကိုဒါလည်းရဖန်ဆီးမိထားတဲ့ခါမှာအေအနေနဲ့လည်းသူ့ကိုကျွန်တော်တို့စနစ်တကျစစ်ဆေးဖို့ထုတ်ပြီးတော့လို့လို့ဆက်လက်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ယူဆရတယ်ဟုတ်လားအဲတဲမြောက်ပိုင်းမှာဖြစ်နေတဲ့လူမျိုးပြည်ခွဲတွေမှာအဓိကစစ်တပ်အနေနဲ့ဘလိုမျိုးဒီလူမျိုးပြည်ခွဲဖြစ်အောင်ပေါ်ဆောင်ခဲ့တာရှိလဲဒီ TV မှာမြို့ဖြစ်စီမှုစီရအောင်ဆိုဘလိုမျိုးကျူးလွန်ခဲ့တာရှိလဲဆိုတာဟာကိုအေဒီနေကစနစ်ကျဖို့ထုတ်ပြီးတော့ဖြစ်စဉ်မှန်တွေကိုကျွန်တော်တို့ပြည်သူလူထုကိုအများပြည်သူသိအောင်ထုတ်ပေါ်လာတိုင်းလည်းခြိတာနိုင်တယ်နောက်တစ်ချက်ကဒီဟာနိုင်ငံတကာရာဇဝတ်မှုအမအပေါ်တော့နေပေလေးတိပါထုတ်ဖို့လိုအပ်တယ်ဆိုလဲကျွန်တော်ထင်တယ် AA ကဒါတွေလဲ ICC တို့လိုနိုင်ငံတကာဒီအဖွဲ့အစည်းနဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်တော်များကြီးလဲခြိတာနိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော
်ဒီအာရကတက်တော်ရဲ့ဟိုစီရေးစွမ်းရည်ပေါ့နော်အဲ့ဒီမှာအထူးသဖြင့်ဒီမောင်းတော်မှာရှိတဲ့နာမမောင်းတော်မှာရှိတဲ့ဒီနာခခငါးစခန်းကိုသူတို့ဟိုတိုက်တဲ့နေရာမှာပေါ့နော်အချိန်6လလောက်ကြာခဲ့တယ်တခါနောက်ဟိုဒီ A ရဲ့ထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာဆိုလို့ရှိရင်လည်းသူတို့မြေအောက်ကနေပြီးတော့သူတို့ဖောက်ယူခဲ့တယ်ဒါမျိုးတွေပေါ့နောက်ပြီးတော့တခါသူတို့ဒီစစ်ကောင်စီတက်တဲ့ကနေပြီးတော့ရတဲ့လက်နက်တွေနဲ့ပြန်ပြီးတော့သူတို့ဟိုတိုက်တာတွေလည်းတွေ့ရတဲ့ခါကျတော့ A ရဲ့စီရေးစွမ်းရည်ရောဘလို့သုံးသက်လဲရှင
်ဒီနေရာမှာတော့ကျွန်တော်တို့ဒါ A ရဲ့ဟိုအလောစီးစွမ်းရည်ရဲ့စီးအောင်ပွဲတွေကျင်းသုံးသွားတဲ့ခါကြီးကတော့ကျွန်တော်တို့တော်တော်လေးကိုအတော်လိုင်းအင်အားစုတွေကြာမှာပါစီးရည်လေးလာသုံးသက်တွေကြာမှာလေတော်တော်လေးကိုဒါအထူးပြောစရာဖြစ်ခဲ့တယ်ပေါ့နော်အများကြီးလည်းမြင်သားခဲ့တယ်ပေါ့တော့နောက်တစ်ချက်ကဒီဒီအာရခတ်တတော်မှာလေဟလာတမူဟိုတတအဆင့်ဆင့်ဟလာဒီစီလုံးဟိုရင်းဝင်းပြသားမှုစီလုံးမှုတတွေးသမိတ်ပေါ့နော်စစ်တက်ပြီးသားမှုပေါ့နော်ပြီးရင်စင်နီးပြူဟာကျင့်သုံးမှန်ကန်မှုပြီးခေါင်းဆောင်မှုအဆင့်ဆင့်ရဲ့စီမံကုကဲမှုနီးပြူဟာတွေကဒါတော်တော်လေးကိုကျွန်တော်တို့ဟိုအတိမပြုလေးသားလောက်လေးသားပဲရလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ1027မစခင်เนาะကျွန်တော်ထင်တယ်2023နောက်ပိုင်းတော့ဖြစ်မှထင်တယ်။အာရခတ်တတော်ဟာကျွန်တော်တို့ဒီကြောက်တော်ကိုသူတို့မြို့သိန်းစစ်ပထမဆုံးဆင်နွှဲတယ်ပေါ့နော်ဆင်နွှဲတဲ့အခါမှာမြို့ရဲကိုသူတို့ဝင်စီးမိတယ်ရေစခန်းတွေပါတယ်ထိန်းချုပ်နိုင်တဲ့အနေအထားတွေဖြစ်ခဲ့တယ်တိုးပေမဲ့လည်းဟလာအဲ့လိုအချိန်တိုတွင်းမှာပဲဒီစစ်ကောင်စီဘက်ကရေတက်ဒီအင်အားတွေထပ်ဖြည့်ပြီးရေတက်ဒီတက်နဲ့ဝိုင်းပြန်ပြီးထိုးစစ်ဆင်တဲ့အခါမှာဒီအရဟိုကြောက်တော်မျိုးကတော်တော်လေးကိုသူတို့မထိန်ချုပ်နိုင်တဲ့အပြင်ကိုကြောက်တော်မျိုးလည်းတော်တော်လေးပြည်သူလူထုတွေထိလာခဲ့တဲ့ဖြစ်ရပေါ်သူတို့တွေးခဲ့တယ်ပေါ့နော်အဲ့လိုအမျိုးအခြေအနေမျိုးတွေရင်ဆိုင်တဲ့ခါမှာအရဟတ်ဒီအေစစ်ဘက်ခေါင်းဆောင်တွေဟာဒီအခြေအနေကိုသူတို့ချက်ချင်းပြန်သုံးသက်တယ်သူတို့ဘယ်ဟာတွေ့ရတယ်ဘယ်လိုမှားတာလဲပြီးရင်ဘယ်လိုစနီးဖြူဟာကိုပြောင်းလဲကျင့်သုံးဖို့လိုအပ်လဲဆိုတော့သူတို့ချက်ရအတွေ့အကြုံကိုသင်ခန်းစာကိုချက်ချင်းဖော်ထုတ်ပြီးတော့ပြောင်းလဲကျင့်သုံးနိုင်တယ်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်အဲ့ဒါဒီကနေ့ရခိုင် ပြီးမှကြားချင်းနေတဲ့အရခတ်တို့အောင်ဖွဲဟာဒီပေါ်တော့ဒီအရခတ်ဒီအေတပ်ဖွဲ့ဝင်တွေရဲ့ဟဲ့လားအစုံတော့ကျွန်တော်ချိန်မှပြောလို့ရင်းဝင်းကစားမှုစနီဖြူဟာမှန်ကန်မှုအပေါင်းအဝါပေါ်တော့အထောက်အမိန်နာကန်မှုစနစ်ကြနာမှုပေါ်တော့ဒါတွေကအဓိကကြတယ်လို့ကျွန်တော်တို့ပြောလို့နောက်ချက်ကတော့ဟဲ့လားအရခတ်ဒီအေတပ်ပြင်ဒီအေအနေနဲ့ပေါ်တော့ဒီရခိုင်ပြည်သူတို့တည်းရဲ့လုံးရဲ့အားပေးထောက်ခံမှုအပြည့်အဝရရှိခြင်းကလည်းအဲဒါအကြီးကြီးတဲ့အခန်းကဏ္ဍမှာအပါလေးလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ
် View American တန်ရဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေ View ရဲ့မနေ့ခင်း Radio အစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kHz 11865ไคโดมิเตอร์32กิโลเฮิรตซ์6753ญาเนี่ยไคโดมิเตอร์40กิโลเฮิรตซ์0533ญาတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ် VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိไคโดมิเตอร์19กิโลเฮิรตซ์15453ญาไคโดมิเตอร์25กิโลเฮิรตซ์11803ญาไคโดมิเตอร์30กิโลเฮิรตซ์9963ญาတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလက်မီတာ190กิโลเฮิรตซ์1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးဆွေရုပ်တံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ကမ္ဘာရင်အားကြီး Russia, India, Iran တို့ရဲ့တပ်တွေက Syria မှာအာဆတ်ဆိုးရဘက်ကဝင်တိုက်ပေးခဲ့ကြပြီးမဲ့အာဏာရှင်အာဆတ်ပြုတ်ကျပြီး Russia ကိုထွက်ပြေးခဲ့ရတာပါ။ซีเรียเนี่ยမြန်မာစင်တူပါသလားซีเรียဟာမြန်မာအတွက်နမူနာဖြစ်ပါသလားซีเรียစီကဘာတွေသင်ခန်းစာယူနိုင်တယ်လဲဆိုတာမီဒီယာညံ့စာတွေမှာတွေ့ရပါတယ်ဒီအကြောင်းတွေကိုစောင့်ပါရှင်ပြည်သွေးနိုင်ကဆွေးနွေးတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးရီးယားဟာမြန်မာရဲ့ရှေ့ပြေးလာဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါယာနဲ့ချီရဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချတဲ့ရုပ်သံဖိုင်တစ်ခုကိုဒီဇင်ဘာ16ရက်နေ့မှာ AA ကထုတ်ပြန်ခဲ့တာတွေ့ရပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်နာဘခရဲ့ပဂရိမြေပြင်အခြေအနေလို့ခေါင်းစဉ်တက်ထားပြီးမြဲဘယ်နေရာဘယ်အချိန်မှာရိုက်ကူးခဲ့တယ်ဆိုတာတော့မဖော်ပြထားပါဘူးမီဒီယာတွေမှာပြန့်နေတဲ့အဲ့ဒီရုပ်သံဖိုင်ထဲမှာအလံပြူတောင်လက်နက်ချတဲ့စစ်ကောင်စီတပ်သားတွေဟာဒဏ်ရာရထားသူတွေလမ်းကောင်းကောင်းမလျှောက်နိုင်သူတွေအစာရေစာပြတ်လပ်ပြီးအဟာရချို့တဲ့နေပုံရတဲ့ရုပ်ပုံတွေကိုတွေ့မြင်ရပါတယ်ဒီရုပ်ပုံဒီမြင်ကွင်းတွေဟာစစ်ကောင်စီအောက်ခြေတပ်သားတွေရဲ့ဆင်းရဲဒုက္ခနဲ့စိတ်သက်ပိုင်းဆိုင်ရာဘယ်လောက်ထိခိုက်ကြဆင်းနေသလဲဆိုတာကိုအထင်းသာမြင်တွေ့ရပါတယ်။အောက်ခြေတပ်သားတွေအဲ့ဒီလိုအတိဒုက္ခရောက်ကြအသက်ပေါင်းများစွာပေးနေကြရပေမဲ့လို့သူတို့ရဲ့ခေါင်းဆောင်သူတို့ရဲ့တက်ချုပ်ဆိုသူဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကတော့ပွဲတက်မပြတ်ဘာမှမဖြစ်တယ်လို့တာယာနေတာကိုတွေ့ရတယ်လို့ဆိုရှယ်မီဒီယာတွေမှာဝေဖန်ရေးသားကြပါတယ်။ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ဟာဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့အမျိုးသားအားကစားပွဲတော်ဖွင့်ပွဲအပါအဝင်အပြည်ပြည်ဆိုင်ရာအာဂရိလိုက်စားမှုတိုက်ဖြတ်ရေးနေ့အပြည်ပြည်ဆိုင်ရာလူအခွင့်ရေးနေ့အထိမ်းမအခမ်းအနားပွဲတွေဗိုလ်သင်္ဘောဆင်းပွဲတွေနဲ့ပြပွဲပြိုင်ပွဲတွေပုံမှန်တက်ရောက်နေတာကိုစစ်ကောင်စီမီဒီယာတွေမှာဖော်ပြတာတွေ့ရပါတယ်အရာဝတီသတင်းဌာနကတော့ဒီလိုပွဲတွေအဆက်မပြတ်တက်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပွဲကြိုက်မောင်းလို့အမည်ပေးပါတယ်ခင်မမရေးတဲ့ပွဲကြိုက်မောင်နှင့်သူဤလော်ဘီများဆိုတဲ့ဆောင်းပါးကိုဒီဇင်ဘာ18ရက်နေ့မှာ ARD သတင်းဌာနကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစစ်ကောင်းဆောင်မင်းအောင်လှိုင်ဟာဘာမဆိုလှုပ်ရဲသူပြီးပြီးဘာပွဲမဆိုတက်ရဲတဲ့ပွဲကြိုက်မောင်တယောက်လည်းဖြစ်ပါတယ်။စိုကာရေးဒီပြိုင်ပွဲတို့အမျိုးသားအားကစားပြိုင်ပွဲတို့ငွေကုန်ကြေးကျခံလုပ်ပြီးပွဲတက်ပြတယ်။ဘယ်တက်ချုံမှမတက်ခဲ့တဲ့စာပေစုပေးပွဲတို့မီဒီယာကောင်စီပွဲတို့ပါလိုက်တက်နေတဲ့ပွဲမတက်ရရင်မနေနိုင်တဲ့ပွဲကြိုက်မောင်တယောက်လုတ်ပြနေတာ2024ခုနှစ်ထဲမှာတောက်လျှောက်လူတွေ့ရပါတယ်စစ်မြေပြင်မှာစစ်ရှုံးလေမင်းအောင်လှိုင်ကပွဲတက်လီပါပဲလို့ရေးသားထားတာတွေ့ရပါတယ်နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ပွဲတက်မပြတ်လူလုံးထွက်ပြနေတာဟာဟန်ကို့ဖို့အနေထားနဲ့ ဤစေပါဆိုပြီးပြည်သူတွေကိုပြကျင်တာလားသူလူတွေကိုစိတ်ဓာတ်ရေးရာမြင့်တင်ရေးလုပ်နေတာလားဒါမှမဟုတ်ရင်လေတရုတ်ကအာမခံချက်ပေးထားလို့အခုလိုပွဲတက်မပြက်စိတ်အေးလက်အေးလုပ်နေတာလားဆိုတာစဉ်းစားစရာပဲလို့ဆိုပါတယ်အရက်ခတ်တတ်တော်အေးအေးဟာရခိုင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိတဲ့နဲ့73မြို့နယ်ကိုသိမ်းပိုက်ထားပြီးပါပြီအမ်းမအခြေစိုက်တဲ့အနောက်ပိုင်းတိုင်းစစ်ထဏာချုပ်နာပခဟာလည်းဒီဇင်ဘာ20ရက်နေ့မှာအေးအေးလက်ထဲကိုကြာရောက်သွားခဲ့ပြီဖြစ်ပါတယ်ဒီလိုအချိန်မျိုးမှာငိုအားတဲ့ဂျီအာတန်လို့ဆိုရမလားပါပဲအဲ့ဒါကတော့အေးအေးအပါအဝင်မြောက်ပိုင်းမဟာမိတ်တွေဖြစ်ကြတဲ့ကိုကန့် MNDAA TNLA အဖွဲ့တွေကိုလက်နက်စွန့်ပြီးငင်းညာရေးစပွဲဝိုင်းကိုလာဖို့ဒီဇင်ဘာ15ရက်နေ့မှာကြာရောက်တဲ့250ပြည့်ရခိုင်ပြည်နယ်လေးကိုပေးပို့တဲ့သဝင်လွာမှာဗိုလ်ချုပ်မှူးကြီးမဲအောင်နိုင်ကထည့်သွင်းပြောကြားခဲ့တာပဲဖြစ်ပါတယ်။ဒီလိုလက်နက်စွန့်ဖို့ပြောကြားချက်ကိုအေးအေးပြောရေးဆိုခွင့်ရှိသူခိုင်သူခကတော့နိုင်ငံရေးတပ်ကြီး၄ပါးဖောက်ပြန်နေတဲ့အကြမ်းဖက်စစ်ကောင်းဆောင်တယောက်ရဲ့ပဂရိမြေပြင်အခြေအနေနဲ့ကင်းကွာတဲ့သွေးယူသွေးတမ်းလေဖန်းဒန်းစီပြောဆိုမှုဖြစ်တယ်လို့မြင်တဲ့အကြောင်းတုံ့ပြန်ပြောကြားခဲ့တာကိုအေယာဝတီသတင်းမှဖော်ပြထားတာတွေ့ရပါတယ်။ရုပ်ရဖီအားကြောင့်ကိုကန် MNDAA နဲ့ TNLA ဒေသတွေမှာတိုက်ပွဲတွေတန့်သွားပြီမယ်လို့ AA KIA KNU နဲ့ PDF တွေကတော့စစ်စင်ကြီးတွေဇက်တိုက်လုပ်ကစခန်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေကြတာကိုတွေ့ရပါတယ်ဒီလိုအချိန်မှာပဲစစ်ကောင်စီကိုဆန့်ကျင်တိုက်ပွဲဝင်နေကြတဲ့တော်လိုင်းအင်အားစုတွေအတွက်အားတက်စရာတော်လိုင်းအောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်တွေပုံမခိုင်မာလာစေတဲ့ဖြစ်ရပ်ကတော့စီးရီးယားဖြစ်ရပ်ပဲဖြစ်ပါတယ်စီးရီးယားနိုင်ငံကို24နှစ်ကြာဖိနှိပ်အုပ်ဆိုးခဲ့တဲ့အာနာချင်းအာဆတ်အစိုးရဟာဒီဇင်ဘာ10ရက်နေ့မှာပြုတ်ကျခဲ့ပြီးအာနာချင်းအာဆတ်ဟာလည်းရုရှားနိုင်ငံကိုထွက်ပြေးခိုလုံခဲ့ရပါတယ်။အာဆတ်အစိုးရကို2017ကတည်းကစတင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတွေရဲ့တကြောပြန်စစ်စင်ကြီးဟာ12ရက်အကြာမှာမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့ပြီးအာနာချင်းအာဆတ်အုပ်ဆိုးမှုကိုအဆုံးသတ်စေခဲ့ပါတယ်။အင်အားကြီးနိုင်ငံရုရှားနဲ့အီရန်တပ်တူကအာဆတ်ဘက်ကဝင်ရောက်ဆွတ်ဖက်တိုက်ခိုက်ပေးနေတဲ့ကြားကပဲစီးရီးယားတော်လိုင်းအင်အားစုတွေကအောင်ပွဲခံနိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရောတော်လိုင်းအင်အားစုတွေကစီးရီးယားမှာလို့စစ်ကောင်စီကိုအနိုင်ရအောင်ပွဲခံနိုင်မလား။တော်လိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကတော့ VOA ကိုအခုလိုပြောပါဗျ။
ကျွန်တော်တို့ညီညွတ်ဖို့လိုတယ်။အခုဗျာမြန်မာနိုင်ငံဘက်ကြီးပဲကျွန်တော်တို့အားလုံးတည်ပြီးသားမင်းအွန်လိုင်းတဆိုးရှည်ဖို့ရတဲ့ဘယ်နိုင်ငံတွေကကျွန်တော်တို့ကတူနေတာလဲကျွန်တော်တို့တည်ပြီးသားတို့တော့ဘလောက်ပဲအင်အားကြီးတဲ့နိုင်ငံကြီးတွေကျွန်တော်တို့ကပြုတ်ပါစေအရင်ကြီးဆုံးကပြည်အင်အားကြီးပြည်လင်းမှလည်းရှိပါတယ်ကျွန်တော်မြန်မာပြည်ရဲ့တော်လှန်ရေးကိုမြန်မာပြည်သူတွေကပဲအဆုံးဖြတ်ပေးနိုင်တယ်ဆိုတော့စီးရီးယားရဲ့နမူနာတင်ကန်းစာနဲ့ကျွန်တော်ကောင်းကောင်းကြီးကြည့်တယ
်ဒါအပြင်ဒေါက်တာတေဇာဆန်းကမင်းအွန်လိုင်းနဲ့အာနာရှင်စနစ်ဟာမြန်မာနိုင်ငံရဲ့ရန်သူဖြစ်တယ်တမရော်ရဲ့ရန်သူဖြစ်တယ်တကယ်တမရော်ရဲ့ရန်သူဟာ PDF တွေမဟုတ်ဘူးတော်လိုင်းအင်အားစုတွေ NUG တွေမဟုတ်ပါဘူးတပ်မတော်ရဲ့ရန်သူဟာမင်းအောင်လိုင်းနဲ့အာဏာရှင်စနစ်ဖြစ်တယ်ဒါကြောင့်စီးရီးယားဝန်ကြီးချုပ်လိုဖောက်ထွက်ပြီးအာဏာရှင်ဖြိုရှာရေးပြည်သူနဲ့လက်တွဲကြပါလို့လဲ VOA နဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ပမောက္ခဒေါက်တာမီမီဝင်းဘတ်ကတော့စီးရီးယားနဲ့မြန်မာအဖြစ်အပျက်တွေကဆင်တူတယ်စီးရီးယားစစ်တပ်နဲ့မြန်မာစစ်တပ်လည်းဆင်တူနေတယ်စီးရီးယားဟာမြန်မာနိုင်ငံရဲ့ရှေ့ပြေးလို့ဖြစ်နေတယ်နောက်ထပ်အောင်ပွဲကမြန်မာပဲလို့စီးရီးယားတက်ကြွလှုပ်ရှားသူတွေကပြောနေကြတယ်စီးရီးယားထံကတင်ယူစရာကတော့တော်လိုင်းအင်အားစုတွေအချင်းချင်းပူးပေါင်းဆောင်ရွက်နိုင်ကြလို့အောင်မြင်သွားတာဖြစ်တယ်ဆိုတာပါပဲလို့မြန်မာနောင်းနဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်စီးရီးယားမှာအာဏာရှင်အာဆပြုတ်ကျခဲ့ရတာဟာအာဆရဲ့စစ်တပ်အတွင်းမှာစိတ်တက်ပြက်ပြားပြီးတော်လိုင်းအင်အားစုတွေကိုခုခံတိုက်ခိုက်လို့စိတ်မရှိတော့တာကြောင့်ဖြစ်တယ်လို့ရိုက်တာသတင်းပုတ်မှာဖတ်ရပါတယ်အခုတလောမြင်တွေ့နေရတဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချကြတဲ့ဖြစ်ရပ်တွေကဘယ်လိုအကျိုးဆက်တွေဖြစ်ပေါ်စေမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်မှာစစ်ဆွေးရအောင်မြန်မာနိုင်ငံမှာဌာနအတော်များများကိုလက်ပေးနေကြရတယ်လို့ ISP ကတွေ့ရပါတယ်ဒါပေမဲ့ဘယ်ဌာနကိုမြန်မာတွေအများဆုံးလက်ပေးနေရပါသလဲISP မြန်မာကတုံ့တက်ထားတာကိုနားဆင်ကြအောင်ပ
ါ။ဟုတ်ကြ
ချုပ်ရေးလုပ်ငန်းဌာနတွေထဲမှာလူဝင်မှုကြီးကြပ်ရေးလဝကယုံကိုလက်ပေးရတာကအများဆုံးဖြစ်ပါတယ်။မြို့နယ်130ကိုလေ့လာခဲ့ရမှာ93မြို့နယ်မှာလဝကယုံကိုလက်ပေးနေရတာပါ။ပြည်ပကိုအလုတ်သွားလုပ်မဲ့သူတွေကပေးကြရတာမျိုးလည်းရှိပါတယ်။လဝကယုံပြင်မြို့နယ်ထွေအုပ်ယုံတရားယုံစီပင်ယုံနဲ့အခွန်ယုံတွေကိုလည်းလက်ပေးနေရပါတယ်မြို့နယ်130မှာ90ထက်မနည်းပေးနေကြရတာပါဖြစ်စေပညာရေးနဲ့ကျန်းမာရေးလိုဝန်ဆောင်မှုခန္ဓာတွေမှာလည်းလက်ပေးနေရတာမြို့နယ်80နဲ့အထက်ရှိနေပါတယ်အမှုအခင်းနဲ့ရာဇဝတ်မှုတွေပေါ်လာတာကိုတွေ့ရပြီးခိုးမှုကအများဆုံးဖြစ်နေပါတယ်မြို့နယ်130အနက်ပြမ်းမြ86မြို့နယ်မှာခိုးမှုတွေလစဉ်ရှိနေခဲ့ပါတယ်။ဖောက်ထွင်းမှုနဲ့လူရဲမှုတွေကဒုတိယလိုက်ပြီးလစဉ်ပြမ်းမြ58မြို့နယ်မှာဖြစ်ခဲ့တာပါ။လူပြောက်မှုတွေကမြို့နယ်40ထက်မနည်းမှာဖြစ်ပွားခဲ့ပါတယ်။ဒါ့အပြင်အကြောင်းမျိုးမျိုးကြောင့်တက်ဖြတ်ခံရမှုတွေမြို့နယ်20ထက်မနည်းမှာရှိပါတယ်။ရက်ကြီးအုတ်ချုပ်ရေးမှုဖြစ်နေတာဒလန်လို့ဆွဆွဲခံရတာအပြင်အမျိုးသားညီညွတ်ရေးဆိုရာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်တယ်ဆိုပြီးဆွဆွဲခံရလို့တက်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်။အမှုအခင်းတွေနဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါဘဲအဖွဲ့အစည်းကိုတိုင်ကြားတယ်လဲဆိုတာကိုစစ်တမ်းမှာထည့်သွင်းကြောက်ယူခဲ့ပါတယ်။အမှုခင်းတွေဖြစ်လာရင်စစ်ကောင်စီလက်အောက်ခံရက်ကြီးအုပ်ချုပ်ရေးမှုတွေစီကိုအများဆုံးတိုင်ကြားကြပါတယ်။စစ်ကောင်စီရဲ့ရဲတပ်ဖွဲ့ကိုတိုင်ကြားတာကဒုတိယအများဆုံးဖြစ်ပါတယ်။ဘဲကူမှမတိုင်ကြားဘဲအချင်းချင်းညှိနှိုင်းဖြည့်ရှင်တာကတတိယအများဆုံးဖြစ်ပြီးဒါဟာတတိပြုစရာဖြစ်ပါတယ်ဒါဟာဥပဒေအကြောင်းအရမဖြည့်ရှင်းပေးနိုင်လို့ကိုနီးကိုဟန်နဲ့ဖြည့်ရှင်းနေရတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင်းချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြရတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်အခုတော့လူတို့အမြင်တွေကိုနားထောင်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တဲ့ကြောင့်ကတင်ပြပြန်ချပေးထားပါတယ်
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်တော့ကမ္ဘာတစ်လုံးမှာရောက်နေတဲ့မြန်မာတွေကြုံနေရတဲ့ပြဿနာလေးတွေဝေမျှပေးချင်ပါသေး။ဒီရင်းမှာစောင့်ဝင်နေကြတဲ့တာနဲ့ဒုက္ခအဖုံဖုံကြောင့်တိုင်းတစ်ပါးမှာမြန်မာပြည်ကမင်းကလေးတွေအိမ်ကူသွားလို့ကြရတယ်ဆိုတာအလုံးသိမယ်ထင်ပါသေး။နိုင်ငံသားမှာအိမ်ကူလို့ဖို့ပွဲစားနေငွေအတိုင်းအတာတစ်ခုထိရင်းနှီးမြှုပ်နှံပြီးမှသွားလို့ရတာဖြစ်ပါသေး။ဒီမှာအိမ်ရှင်လူကောင်းနဲ့တွေ့ရင်တော့နေရစားရလောက်ရကန်ရအဆင်ပြေပေမယ့်အဲ့လိုမှမဟုတ်ရင်တော့တိုင်းတစ်ပါးမှာအကူအညီမဲ့ဒုက္ခတွေကြုံကြရပါတယ်ဆိုပြီးတော့တော်ရရှင်တယောက်စာရေးလာပါတယ်။အိုမန်နိုင်ငံမှာအိမ်ကူလုံနေတဲ့ညီမတယောက်ရေးလာတာဖြစ်ပါတယ်
မင်္ဂလာပါရှင်။အိုမန်နိုင်ငံမှာဒုက္ခရောက်နေတဲ့သူတွေအတွက်အကြံပေးစကားပြောပြရစီရှင်။အဓိကမမေသူကျော်လိုစိတ်မျိုးအိုမန်ယုံထိုင်မြန်မာစကားပြန်နေနဲ့အိုမန်ယုံထိုင်မြန်မာအေဂျင့်တိုင်းမှာရှိရင်အခုဖြစ်နေသလိုတွေအိုမန်တထေးတွေမတော်မတရားလုပ်တာခံကြရတာတွေနေသွားမှာအသေးချပါ။အေဂျင့်တွေကတော့တာဝန်ယူတဲ့စိတ်အပြစ်ရှိတဲ့ဆိုရင်ကျမတို့အိမ်အကူတွေမတရားနှိပ်စက်ခံရတာမျိုးတွေကြုံရမှာမဟုတ်ပါဘူး။ပြဿနာဖြစ်လာရင်တာဝန်မယူတဲ့သက်ဆိုင်ရာအေဂျင့်တွေကိုမြန်မာနိုင်ငံဘက်ကထိထိရောက်ရောက်အရေးယူပေးနိုင်ရင်ပိုကောင်းမယ်လို့ထင်ပါတယ်ရှင့်။ကျမတထေးတွေကတော့မိသားစုစိတ်ကိုချင်းစာတရားလေးစားမှုအပြည့်ရှိကြတယ်ဆိုပေမဲ့တခြားမှာခုမြန်မာလူမျိုးတွေနှိပ်စက်ခံရတယ်ဆိုတဲ့သတင်းကြားတိုင်းဝမ်းနည်းမိတယ်ရှင်
။ကျမသူရေးထားတဲ့မဲ့မေသူကျော်ဆိုတာကျမမသိပါဘူး။အဲ့ဒီအလုပ်ထဲမှာလုပ်နေကြတဲ့သူတွေတီကောင်းသိနိုင်တယ်ထင်လို့နာမည်ကိုတော့ဒီတိုင်းဖော်ပြပေးလိုက်ပါရဲ့နော်။သွားပြီးအလုံးလုံးကြရတဲ့တွေမှာထိုင်းကိုရောက်ရှိနေတဲ့မြန်မာပြည်ကရွှေပြောင်းလုံသားအခြေအတွက်ကအများဆုံးဖြစ်ပြီးတော့မြန်မာလုံသားတွေကြုံတွေ့နေရတဲ့အခက်အခဲကလည်းပြဿနာမျိုးစုံဖြစ်ပါတယ်။ဒီမှာမြန်မာပြည်သားတွေထိုင်းမှာအရေးတကြီးပြဿနာတစ်ခုနဲ့ကြုံနေရတာပြောချင်လို့ပါဆိုပြီးရေးလာတဲ့သောရရှင်မင်းတွေခန့်ရဲ့ဆောင်ကိုဖော်ပြပေးချင်ပါတယ်ရှင်
။ချီးရတဲ့ VOA ရေထိုင်းနိုင်ငံမှာနေကြရတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့အရေးကြီးပြဿနာတစ်ခုကိုပြောပြချင်လို့ပါ။နနစ်တက်တန်းနိုင်ငံကူးလက်မှတက်တန်းတို့ဖို့ဘတ်3600အမေရိကန်ဒေါ်လာ100ကျော်လောက်ပေးရသလိုမြန်မာတန်ယုံကိုလည်းအခွန်ပေးဆောင်ရပါတယ်အခွန်မဆောင်ရင်နိုင်ငံကူးလက်မှတက်တန်းတို့ခွင့်တောင်မရပါဘူးဒါတွေမကပါဘူးနနစ်တက်တန်းလှုပ်လှုပ်ခွင့်လက်မှတ်အတွက်ဆိုရင်ဘတ်12000ကနေ15000ထိထပ်ပေးရပါသေးတယ်ထိုင်းနိုင်ငံမှာနေတဲ့မြန်မာပြည်သူတွေအနေနဲ့ရတဲ့ဝင်ငွေနဲ့ရှင်ရင်အခုလိုကုန်ကျစရိတ်တွေကတော်တော်များနေပါတယ်ဒါကြောင့်ဒီအကြောင်းကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နိုင်ငံတကာအသံဝိုင်းကိုသိစေချင်ပါတယ်။ဒီလိုကျွန်တော်တို့စိတ်ပူနေတာတွေကိုအများသိဖို့တင်ပြပေးပါခင်ဗျာ။ငွေကြေးဝန်ထမ်းဝန်ဖို့အောက်မှာရုန်းကန်နေရတဲ့ပြည်ပရောက်မြန်မာတွေရဲ့အတန်ကိုကူညီပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမှာနေတဲ့လူတွေဝင်ငွေနဲ့ရှင်ကုန်ကြမ်းစီတော်တော်များပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။သက်ဆိုင်ရာသိစေချင်ပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖော်ပြပေးလိုက်ပါရနော်။မြန်မာနိုင်ငံကပြည်ပခါကြီးထွားငွေကြေးဖောင်းပွားမှုများတဲ့အခြေအနေမှာဝင်ငွေလိုချင်စောနဲ့အွန်လိုင်းကငွေကြေးလိမ်လည်မှုတွေနောက်ပါမသွားဖို့သတိပေးချင်ပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်စာကတော်တော်လေးရှည်ရှည်ရေးထားတာဖြစ်ပြီးတော့ဒီစာကိုတွအောင်တီးဖြတ်ထားရဆိုပေမဲ့လည်းသောရရှင်နေသေးချာနားလည်ဖို့လောက်ထိစာကိုပြည့်ပြည့်စုံစုံဖော်ပြပေးပါမယ်နော
်အခုတလောထိုင်းနိုင်ငံမှာကလူတွေကို TikTok နဲ့ YouTube မှာဗီဒီယိုကြည့် Like ပေးပြီးScreenshot ပြလို့ရှိရင်ပတ်စံရမယ်ဆိုတော့ scam project ကြောင့်မသိနားမလဲသူအတော်များများပတ်စံဆုံးရှုံးကြရတယ်။ကျွန်တော်ကိုယ်တိုင်လည်းအပါအဝင်မှာကျွန်တော်ကယုံကြည်အရမ်းမလွယ်လို့ပါရနေခဲ့ပေမဲ့တချို့ဆိုရင်ဘတ်ငွေ3-4000ပါသွားကြတယ်။ဒီကြောင့် view အနေနဲ့ပြောပြမယ်ဆိုရင်နောက်နောက်အလင်ခါမဲ့သူတွေနဲသွားလိမ့်မယ်လို့မျှော်လင့်ပါတယ်။သူတို့ရဲ့လိမ်မုံကယုံကြည်စရာကောင်းအောင်ပြီလို့ပါတယ်။သူတို့ရဲ့ company က US အစိုးရရဲ့တရားဝင် license ရထားသလိုမျိုးလိမ်ပါတယ်။ကျွန်တော်တို့အလင်ခံခဲ့ရတာက UC ဆိုတဲ့ဟာပါတနည်းကိုဗီဒီယိုကလစ်၅ခုကြည့်ရပါတယ်တက်ကလစ်ကို 1.5 USDT ၅ကလစ်လုပ်လို့ရှိရင် 9.5 USDT ရပါတယ်ပတ်စံထုတ်ဖို့ Digital US Dollar USDT အတွက် Crypto Exchange တခုသုံးရပါတယ်ဗီဒီယိုကြည့်လို့ရတာတဲ့ပတ်စံကိုဒီတိုင်းထုတ်ယူလို့မရပါဘူး VIP level တင်မှထုတ်လို့ရပါတယ်လူသစ်ဆိုရင်တော့ VIP 0 ပါ VIP 1 upgrade လုပ်မှပတ်စံစထုတ်လို့ရပါတယ်VIP 1ကို USDT 200နဲ့ upgrade လုပ်ရပါတယ် VIP level အလိုက်ပတ်စံပို့ရတယ်ဆိုတော့လူတွေခေါ်တာပေါ့လူခေါ်ရင်လည်းရပါတယ်အရင်ဆုံးလိုရတဲ့လူတွေကတကယ်ရတယ်ဆိုတော့နောက်လူတွေလည်းလိုက်လုပ်ကြပါတယ်ဒီလိုနဲ့ရုတ်တရက်မူမှန်တာတွေတန်တရားဖြစ်စရာတွေစဖြစ်လာပါတယ် VIP တင်ဖို့နှုံးထားတွေလျှော့လာပါတယ်အရင်က VIP 1ကို USDT 200နဲ့တင်ရမဲ့ဟာကို100နဲ့လျှော့တယ် VIP 2မူလ900ကနေပြီးတော့200လူသစ် VIP 0ကနေပြီးတော့ဒီ1နဲ့2အဆင့်ကျော်ပြီးတော့3ကို upgrade လုပ်လို့ရှိရင်600ကုန်ပြီးတော့915 USDT ပြန်ရမယ်ဆိုပြီးတော့မဲလုံးပြီးတော့တချို့လူသစ်တွေကဘတ်ငွေ3000ကျော်အထိရင်းပြီးတော့ VIP ကို upgrade လုပ်ကြပါတယ်။နောက်3ရက်လောက်နေတော့ UC ဘက်ကဘာထပ်ပြောလဲဆိုတော့ငွေလွှဲငွေထုတ်မှုအပိုင်းကိုသက်ဆိုင်ရာနိုင်ငံတွေရဲ့ဗဏ္ဍာရေးဌာနရဲ့အောက်ကနေတရားဝင်လုပ်ရမှာမဟုတ်လို့ဒီအစိုးရတွေကိုဝင်ငွေခွန် USDT 50ဆောင်ရမယ်တဲ့။အရင် VIP upgrade လုပ်ပြီးတာနဲ့ပတ်စံထုတ်လို့ရပြီပြောပြီးမယ်။အခုကြဒီလူသစ်လူဟောင်းအကုန်လုံးဝင်ငွေကုန်90ထပ်ဆောင်ရမယ်တဲ့ သူတို့သာအမှန်ကန်ဆိုရင်ထုတ်မဲ့တွေကဖျက်ခဲ့လို့ရတာကိုဒီပိုးစစ်လုပ်ပြီးတော့ထပ်ပြီးရမယ်ဆိုတော့တန်တရားဖြစ်စရာပေါ့ဗျာ။အရင်တော့က VIP 1 upgrade လို့တုန်းက200 USDT ကိုဒီပိုးစစ်လုပ်ပြီးတော့ upgrade လုပ်ခဲ့ရပါတယ်။ upgrade လုပ်တဲ့200 USDT ကို3လပြည့်လို့ရှိရင်ပြန်ပေးမယ်ဆိုပဲအခုထပ်ပြတ်မဲ့50 USDT ကိုလည်းအစိုးရကကောက်တဲ့ဝင်ငွေကွန်မှာပြောပြီးတော့15ရက်ကြာရင်ပြန်ရမယ်တဲ့။ရုတ်တရက်မဆန်တော့ပါဘူး။ဘယ်ဆူရကအခွန်ကိုဘလောက်ရက်ကြလို့ရှိရင်ပြန်ပေးပါမယ်လို့ပြောပြီးတော့အခွန်ကောက်တာရှိဘူးလို့လေဒီတော့ကျွန်တော်ကတော့စောင့်ကြည့်ရတဲ့သူပေါ့ဗျာအခုဒီ VIP upgrade ဈေးလျှော့မှာတင်ခဲ့တဲ့သူတွေအကုန်ရှုံးကြတယ်ဘာမှပြန်မရတော့ဘူးအစကတည်းကသူတို့ဒီ scam project ကြီးပါအစမှာပတ်စံနဲ့မျှားခေါ်ပြီးတော့နောက်ကျတော့အလုံးခဲနဲ့ကိုပြန်သိမ်းသွားတာအယုံလွယ်တာရဲ့လောဘကြီးတာရဲ့အကြောင်းပို့ပြီးတော့ဆုံးရှုံးမှုကြီးသွားတာပေါ့ဗျာ
online ကငွေကြေးလိမ်လည်တဲ့အစီအစဉ်တွေကိုတင်ပြပေးပါဆိုပြီးဒီတော့ရရှင်ရေးလာတာဖြစ်ပါတယ်အဲ့လိုမျိုးလိမ်နဲ့ညာတဲ့ website တွေဆိုတာသူတို့ရဲ့ website ရဲ့စာမျက်နှာကလည်း blog post တွေ website တသားလောက်ပဲရှိပါရဲ့တဲ့ဒီလိုမျိုး website တစ်ခုကလိမ်သွားပြီးသွားရင်နောက်ထပ်အဲ့ဒီပထမမူရင်း website နဲ့60ရာခိုင်နှုန်းလောက်တူတာထားပြီးတော့ပုံဖြတ်ပြီးတော့ထပ်ပြီးတော့လိမ်နေပါတယ်ဆိုပြီးတော့သူကအဲ့မှာလိမ်နေတဲ့ website တွေဆိုပြီးတော့ပါရေးလာတာဖြစ်ပါတယ်ပတ်စံကရှားပါရတဲ့အထက်အထက်ထက်အလိမ်မခံရစေဖို့ပါဗျာဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့ပြောလာပါတယ်ဟုတ်ကဲ့ပါအားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်နော်အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒေးရနေတဲ့ခင်ရှင်ရှင်နန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကွာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တရုတ်နိုင်ငံကရဲတွေကမြေပေါ်မှာရောရေထဲမှာပါအလုံးလုံးနိုင်တဲ့လုံခြုံရေးစက်ရုပ်တပြိုစန့်တင်သုံးစန့်တက်နေပါလေ။တောင်အာဖရိကနိုင်ငံမျက်မှန်မြင်ဘောလုံးသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့ BRICS Plus နိုင်ငံများမျက်မှန်မြင်ဘောလုံးပြိုင်ပွဲတွားပြိုင်မှုဖြစ်စေနေပါတယ်။အဲလိုထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မမျက်စေအောင်တို့ကတင်ဆက်ထားပါတယ်။
နိုင်ငံအရှိပိုင်းကြည်ကျန်းပြည်နယ်ဝန်ကျူးမြို့ရဲတွေဟာမြေပေါ်မှာရောရေထဲမှာပါအလုပ်လုပ်နိုင်တဲ့လုံခြုံရေးဘိန်းဆဲယူတမျိုးကိုစပြီးတော့စမ်းသပ်အသုံးပြုနေပါတယ်။ဒီဆဲယူဟာလူစုတွေကိုခြေရခံလိုက်နိုင်တယ်လို့တိုက်ခိုက်ပေးနိုင်ပြီးတော့လူဖမ်းပေးနိုင်တဲ့ပိုက်ကုံလိုပစ္စည်းကိရိယာတွေလည်းတက်ဆင်ထားပါတယ်။အများပြည်သူလုံခြုံရေးအတွက်ရဲတွေကိုအထောက်အကူပြုဖို့ဖန်တီးလိုက်တာဖြစ်ပြီးမော်တော်ကားတာယာဘိန်းပုံစံအလုံးကြီးဖြစ်ပါတယ်။ဒီဆဲယုံမှာကင်မရာတွေရဲကားပုံစံမီးလုံးတွေတက်ဆင်ထားပြီးတော့အမြဲလိမ့်နေနိုင်အောင်ဖန်တီးထားပါတယ်။အမြဲနှုန်းတစ်နာရီ35ကီလိုမီတာနှုန်းနဲ့သွားနိုင်ပြီးတော့အမြဲဆုံးအချိန်ကို2စက္ကန့်အတွင်းမောင်းနှင်ထိန်းချုပ်တဲ့သူကတင်ပေးနိုင်ပါတယ်။
သူပါသူသွားနိုင်ဖို့အတွက်လည်းလီဒါစနစ်တွေအာယုံခံစနစ်တွေတက်ဆင်ပေးထားပြီးတော့ GPS စနစ်လည်းတက်ဆင်ထားတဲ့အတွက်ရောက်တဲ့နေရာကအချက်လက်တွေကိုစုဆောင်ပေးပို့နိုင်ပါတယ်အဓိကယုံနဲ့အတိုက်ခံဖြစ်တဲ့အခြေအနေတွေမှာအသုံးပြုနိုင်ပြီးလူအများကြီးဖြစ်နေတဲ့အခြေအနေတွေနဲ့ပြင်းထန်တဲ့သဘာဝပတ်ဝန်းကျင်တွေမှာလည်းသုံးနိုင်အောင်တည်ထွင်ထားပါတယ်ဥပမာဒီဆိုင်ကိုတိုက်ခိုက်တာတွေနဲ့ရေဒီယိုတတိကြွဖြစ်တဲ့နေရာတွေမီးလောင်တဲ့နေရာတွေပောက်ကွဲမှုဖြစ်တဲ့နေရာတွေကိုလည်းဆီလွတ်နိုင်ပြီးတော့အခြေအနေတွေပေါ်မူတည်ပြီးဆက်ယုံမှာလိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းထပ်ပြီးတော့တက်ဆင်နိုင်ပါတယ်ရှင
်တောင်အာဖရိကနိုင်ငံကမျက်မမြင်ဘောလုံးအသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့ BRICS Plus နိုင်ငံများမျက်မမြင်ဘောလုံးပြိုင်ပွဲမှာသွားပြိုင်မှုပြင်ဆင်နေပါတယ် BRIC BRICS လို့အတူကောက်နာမည်ပေးထားတဲ့အဖွဲ့မှာဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတော့ဒီတစ်ခေါက်ကျင်းပမဲ့မျက်မမြင်ဘောလုံးပြိုင်ပွဲမှာတော့အဲ့ဒီနိုင်ငံတွေအပြင်ဘီလာရုစ်တူရကီနဲ့ကဇက်စတန်နိုင်ငံတွေက professional ကြီးစားနဲ့ semi professional ကြီးစားတစ်ပိုင်းဘောလုံးအသင်းတွေပါဝင်ရှင်ပြိုင်ကြမှာပါမျက်မမြင်နေကန်တဲ့ဘောလုံးပွဲမှာဘောလုံးကိုခြူဆွဲထားပြီးတော့ဂိုးသမားရဲ့ဂိုးတိုင်ကိုခောက်ပေးတဲ့အတန်ကိုနားထောင်ပြီးဂိုးသွင်းဖို့ကြိုးစားရတာပါကစားပွဲမှာတော့တသင်းစီမှာ၅ယောက်ပါဝင်ကစားကြတာဖြစ်ပြီးပါဝင်သူတွေအနေနဲ့မျက်လုံးကိုအုပ်ထားကြပါတယ်တောင်အာဖရိကမျက်မမြင်ဘောလုံးအသင်းမှာစုစုပေါင်းကစားသမား9ဦးပါဝင်ပြီးမျက်စိလုံးဝမမြင်သူ2ဦးနဲ့အမြင်အာရုံချို့တဲ့သူ5ဦးပါဝင်ပါတယ်အသင်းသားတွေအနေနဲ့ဘောလုံးကစားတဲ့အတွက်ငွေကြေးတစ်စုံတရာရတာမျိုးမရှိသလိုတိုင်းပြည်တွေကနေတခြားဘဲမှလည်းမသွားဘူးပါဘူးတောင်အာဖရိကအသင်းအနေနဲ့အစိုးရစီကတရားဝင်အထောက်အပံ့နဲ့အတိအမှတ်ပြုမှုမရတာကြောင့်ငွေကြေးပစ္စည်းကိရိယာအဝတ်အစားစတဲ့အခက်အခဲတွေနဲ့ကြုံနေရပေမဲ့လည်းအသင်းအနေနဲ့ကိုယ့်ဘာသာကိုယ်ရန်ပုံငွေစူးစမ်းရှာပြီးရုရှားကိုသွားမယ်လို့တောင်အာဖရိကဘောလုံးအသင်းဒုကောင်ဆောင်ကပြောပါတယ်ခင်ဗျာ
နိုင်ငံကလက်သမားပချီစီယာတူကတော့စွန့်ပစ်ပစ္စည်းတွေကိုသုံးပြီးပကြီကားတွေဖန်တီးနေပါတယ်အသက်32နှစ်အရွယ်လက်သမားနှုပညာရှင်တူဖြစ်တဲ့ဆယ်ဝန်ကာရီမ်ဟာပလင်းဖုန်းတွေကွန်ပျူတာကီးဘုတ်ကလုတ်တွေမူလီတွေကိုသုံးပြီးတော့ pixelated ရောင်စုံအတုံးပုံလေးတွေစုစည်းဖန်တီးထားတဲ့ပုံပကြီကားတွေကိုဖန်တီးနေတာပါသူရဲ့ရည်ရွယ်ချက်ကတော့အနုပညာဆန်နှုန်းသတ်မှတ်ချက်တွေကိုချိုးဖျက်ပြီးတော့ထူးခြားတဲ့ပကြီကားတွေကိုဖန်တီးလိုတာပါစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့သုံးခြင်းအဖြစ်လဲရေရှိခံတဲ့အနုပညာတရက်ကိုပြသဖို့ဖြစ်တယ်လို့ကာရီမပြောပါတယ်။တချို့လူတွေအတွက်တော့ဒီ pixelated ရောင်စုံအတုံးပုံလေးတွေကိုကြည့်ရင်ဘာပုံမှန်းမသိရပါပဲ။ဒီပကြီကားတွေကိုအဝေးရပဲကြည့်တာဖြစ်ဖြစ်တယ်လီဖုန်းကင်မရာနဲ့ရိုက်ပြီးတော့ဖုန်းကနေတဆင့်ကြည့်ရင်တော့ပို့ပြီးတော့ထင်ထင်ရှားရှားမြင်နိုင်တယ်လို့ကာရီမပြောပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတရရိုက်ထုတ်လွှင့်နေတာပါအခုတော့သတင်းချင်းကြုတ်ကိုပြောပြပါဦးမယ်ဆီးရီးယားနိုင်ငံမှာသမ္မတဘာရှာအာစတ်ကိုဖြုတ်ချနိုင်ခဲ့တဲ့ဗိုလ်ညွန်ပေါင်းအဖွဲ့ခေါင်းဆောင်ကဆီးရီးယားနိုင်ငံပေါ်နိုင်ငံတကာအတိုက်ဝန်းရဲ့အရေးယူပိတ်ဆို့တံခတ်မှုတွေပြန်ရုပ်ဖို့တောင်းဆိုလိုက်ပါတယ်ဒီကနေ့တိုင်းပြည်အတွင်းမှာပြည်내အုပ်ချုပ်သူမရှိတော့ဘဲနှစ်နာခန်းစားသူတွေပဲကြံတော့လေဒါကြောင့်ဒီရေးယူမှုတွေဟာလူလူကိုမထိခိုက်သင့်တော့ဘူးလို့ Syria HCS တပုံအဖွဲ့ခေါင်းဆောင် Ahmet El Sharra ကတူရကီတိုင်းရင်းသားဝန်ကြီး Hakan Fidan နဲ့တွေ့ဆုံပြီးမှပြောဆိုသွားခဲ့တာပါ Syria နိုင်ငံရဲ့အခြေခံဆောက်အုံတွေလေယာဂန္ဓာဘန်လုံငန်းနဲ့စက်မှုလုပ်ငန်းတွေပြန်လည်တည်ဆောက်ဖို့တူရကီကကူညီသွားမယ်လို့လည်း HCS အဖွဲ့ခေါင်းဆောင်ကပြောပါတယ်ရုရှားမှာတော့သမ္မတ Vladimir Putin ဟာ Slovak ဝန်ကြီးချုပ် Roberto ဖီကိုနဲ့ Kremlin တပ်ရနာနော်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ရုရှားရုပ်သံတွေကဖော်ပြပါတယ်။ဖီကိုဟာယူကရိန်းစစ်ဖြစ်ပြီးတဲ့နောက်ရုရှားနဲ့ရင်းနှီးနှီးနှီးဆက်ရှိနေတဲ့ဥရောပခေါင်းဆောင်အနေချင်းတဲ့ကတူလည်းဖြစ်ပါတယ်။ဆာဗီးယားနိုင်ငံနေတိုမြောက်အတန်တိတ်ဖွဲ့ဝင်ဖြစ်တယ်လို့ဥရောပသမ္မတဖွဲ့ဝင်နိုင်ငံလည်းဖြစ်ပါတယ်။စလိုဗက်ဝန်ကြီးချုပ်ဖီကိုရဲ့ရုရှားခီးစဉ်ကိုကြိုတင်ကြေညာခဲ့တာမရှိခဲ့ဘဲနဲ့ရုရှားခေါင်းဆောင်ပူတင်နဲ့တွေ့ဆုံကြခြင်းမှရုရှားရုပ်သံတွေမှာထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ ဒေါ်နယ်ထရမ့်ပထမကြိမ်သဗ္ဗတတိယအတွင်းဘာနဲ့ဌာနအချမ်းပေးစတီဖန်မိုင်ရန်ကိုစီးပွားရေးအချမ်းပေးကောင်စီဥက္ကဋ္ဌဖြစ်လျားထားတယ်လို့ရွေးကောက်ခံသဗ္ဗတဒေါ်နယ်ထရမ့်ကပြောပါတယ်။စီးပွားရေးအချမ်းပေးကောင်စီကိုဥက္ကဋ္ဌပါဝင်၃ဦးနဲ့ဖွဲ့ထားပြီးသဗ္ဗတရဲ့စီးပွားရေးမူဝါဒပိုင်းဆိုင်ရာကိုအချမ်းပေးရတာပါ။အခုတော့အစီအစဉ်ကိုအဆုံးသတ်ပါစီခင်ဗျာ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားလောင်ပါ။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.vo.news.com မှာလည်းအရက်ကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးနေပြောရမောချစ်ချင်းပေါ့ကျွဲတင့်တဲ့ဘဝလှပတ်မဲ့နေ့ရက်တွေမနည်းမြန်ရောက်ရှိကြုံတွေ့နိုင်ကြပါစေကျွန်တော်တမောင်သားမှ